ဩစတြေးလျနိုင်ငံသားဝင်ကြီးမစ္စအလက်ဇန်ဒါဒေါနာမြန်မာနိုင်ငံသားဝင်ကြီးဦးညံဝင်းကိုတွေ့ဆုံပြောဆိုခဲ့တာတွေမြန်မာနိုင်ငံနဲ့ပတ်သက်ပြီးမှတ်ချက်ပေးခဲ့တာတွေကိုအားရကျဉ်းတဲ့အကြောင်းမြန်မာနိုင်ငံအရေးစောင့်ကြည့်နေသူလေးလာသူတွေကပြောဆိုပါတယ် AIPMC ခေါ်မြန်မာနိုင်ငံအရေးစောင့်ရွက်နေတဲ့အာဆီယံပါလီမန်အမတ်များအဖွဲ့ကလည်းဩစတြေးလျနိုင်ငံသားဝင်ကြီးရဲ့ပြောဆိုချက်ကိုထောက်ခံလိုက်ပါတယ် AIPMC အဖွဲ့ဝင်မြန်မာနိုင်ငံအရေးစောင့်ရွက်နေတဲ့အင်ဒိုနီးရှားပါလီမန်အမတ်များအဖွဲ့ရဲ့ဥက္ကဋ္ဌမစ္စဂျိုကိုဆူဆူလေကအခုလိုပြောပါတယ
် Yes, it's about the position of the Australian government on this issue because we want to know clear situation in
မြန်မာနိုင်ငံနဲ့ပတ်သက်ပြီးဩစတြေးလျအစိုးရရဲ့ရည်တည်ချက်ကိုကျွန်တော်တို့အဖွဲ့ကထောက်ခံပါတယ်။ဘာကြောင့်ဆိုတော့မြန်မာနိုင်ငံတဲကဖြစ်ပျက်နေတာတွေကိုကျွန်တော်တို့ရှင်းရှင်းလင်းလင်းသိမြင်ခြင်းလို့ပါ။တကယ်တော့မြန်မာနိုင်ငံတွင်ဖြစ်ပျက်နေတဲ့ပြိနှိပ်မှုတွေဟာစိုးစိုးဝါဝါလူမသိသူမသိဖြစ်ပေါ်နေတာပါလို့ပြောသွားပါတယ်။မြန်မာနိုင်ငံတွင်ဖြစ်ပျက်မှုတွေကိုအခုပေါ်လာတော့မယ့်အာဆီယံလူ့အခွင့်အရေးကော်မရှင်ကနေစောင့်ကြည့်ဖော်ထုတ်နိုင်မှာဖြစ်ပါတယ်။ဒါကြောင့်မြန်မာနိုင်ငံအနေနဲ့အာဆီယံလူ့အခွင့်အရေးကော်မရှင်ပေါ်ပေါက်လာမှာကိုစိုးရိမ်နေခြင်းဖြစ်ပါတယ်။ဒါပေမဲ့နောက်ဆုံးတော့မြန်မာနိုင်ငံဟာအာဆီယံလူ့အခွင့်အရေးကော်မရှင်ကိုလက်ခံလိုက်ရပါပြီလို့မစ္စဆူစီလိုကပြောသွားပါတယ်။အာဆီယံလူ့အခွင့်အရေးကော်မရှင်ပေါ်ပေါက်လာတာကိုမြန်မာနိုင်ငံကလက်ခံလိုက်တာနဲ့ပတ်သက်ပြီးလူ့အခွင့်အရေးအဖွဲ့တွေနဲ့မြန်မာနိုင်ငံအရေးစောင့်ကြည့်နေတဲ့အဖွဲ့တွေကတတိထားပြီးကြိုဆိုလိုက်ပါတယ်။မနီလာမြို့အစည်းအဝေးမှာအနီးကစောင့်ကြည့်နေတဲ့ဖိလစ်ပိုင်နိုင်ငံရှိ Free Burma Coalition အဖွဲ့ကမစ္စတာအဂလိုဘန်ကမြန်မာနိုင်ငံဟာအာဆီယံပေါ်မှာဂတိမတည်တဲ့အစဉ်အလာရှိနေတာတော့လူတိုင်းသိနေတဲ့အဖြစ်ပြက်ပ
ါ Of course I personally doubt the sincerity of the Myanmar government but once this is this human rights body is in place
ကျွန်တော်အနေနဲ့မြန်မာအစိုးရရဲ့ယူသားမှုအပေါ်မှာတန်တရားတွေရှိနေတာတော့အမှန်ပါဒါပေမဲ့အာဆီယံလူ့အခွင့်အရေးကော်မရှင်ပေါ်ပေါက်လာတဲ့အခါမှာမြန်မာနိုင်ငံအနေနဲ့ပူးပေါင်းဆောင်ရွက်မှုတွေလုပ်သွားမှာတော့အမှန်ဖြစ်ပါတယ်လို့ပြောဆိုသွားပါတယ်မြန်မာနိုင်ငံရေးနဲ့ပတ်သက်ရင်အနာဂတ်မှာလူ့အခွင့်အရေးကော်မရှင်ကစောင့်ကြည့်မှုတွေလုပ်သွားနိုင်တယ်လို့မြန်မာနိုင်ငံအတွက်ခိုင်မာတဲ့ဒီမိုကရေစီပြောင်းလဲမှုတွေအတွက်အာဆီယံတနိုင်ငံချင်းမြန်မာနိုင်ငံနဲ့ဆွေးနွေးဆောင်ရွက်မှုတွေပိုပြီးပေါ်ပေါက်လာလိမ့်မယ်လို့မျှော်လင့်ထားပါတယ်လို့ပြောဆိုသွားပါတယ်ဖိလစ်ပိုင်နိုင်ငံမှာကျင်းပရရှိတဲ့အာဆီယံနိုင်ငံသားကြီးဝန်ကြီးတွေရဲ့အစည်းအဝေးဟာဒီကနေ့မှပြီးဆုံးသွားပြီဖြစ်ပါတယ်။မနေ့ကကစပြီးအာဆီယံရုရှားအာဆီယံတရုတ်စတဲ့အစည်းအဝေးတွေဆက်ပြီးရှိနေမှာဖြစ်ပါတယ်။ RFA ကအာဆီယံတန်တမန်တွေထံကရရှိတဲ့သတင်းတွေအရကတော့ရုရှားနဲ့တရုတ်နိုင်ငံတို့ဟာမြန်မာနိုင်ငံဘက်ကနေပြီးဆက်လက်ရပ်တည်နေတဲ့အနေအထားတွေတွေ့မြင်နေရတယ်လို့အာဆီယံလူ့အခွင့်အရေးကော်မရှင်ကမြန်မာနိုင်ငံအပေါ်စောင့်ကြည့်လေ့လာမှုတွေကိုလည်းအကန့်အသတ်နဲ့ဆောင်ရွက်ဖို့အတွက်အာဆီယံကိုဖိအားပေးမဲ့အနေအထားတွေရှိနေတယ်လို့အာဆီယံတန်တမန်တွေက RFA ကိုပြောပြပါတယ်ခင်ဗျာ